ရခိုင်မြောက်ပိုင်းကရဲကင်းစခန်းတွေကိုအေးအေးရခိုင်လက်နက်ကိုင်အဖွဲ့ရဲ့တိုက်ခိုက်မှုခံရပြီးတဲ့နောက်မှာတော့ရခိုင်ပြည်နယ်ရဲ့အခြေအနေအပါအဝင်နိုင်ငံရဲ့လုံခြုံရေးနဲ့နိုင်ငံတကာဆက်ဆံရေးတွေနဲ့ပတ်သက်လို့နိုင်ငံတော်သမ္မတအပါအဝင်အစိုးရအကြီးအကဲတွေနဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ပါဝင်တဲ့စစ်ဖက်ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်အေးအေးရခိုင်လက်နက်ကိုင်အဖွဲ့ကိုနှိမ်နှင်းစစ်ဆင်မှုနိုင်ငံတော်သမ္မတရုံးကနေစစ်ဖက်ကိုညွှန်ကြားထားတယ်လို့သမ္မတရုံးပြောခွင့်ရကပြောပါတယ်အကြောင်းဆုံးကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောင်မတ်မေခသတင်းပေးပို့ထားပါတယ
်နိုင်ငံတကာကအာရုံစိုက်နေတဲ့ရခိုင်မြောက်ပိုင်းမှာရဲကင်းစခန်းတွေကိုအေးအေးလက်နက်ကိုင်အဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့နောက်ရခိုင်ပြည်နယ်လုံခြုံရေးနဲ့ပတ်သက်လို့အတော်လေးမေးခွန်းထုတ်ဆရာဖြစ်ခဲ့ပါတယ်စစ်ဆင်ရေးတွေရှိနေတဲ့ကြားမှာပဲအခုလိုလုံခြုံရေးရဲစခန်းတွေတိုက်ခိုက်ခံရတာဟာထောင်လိုင်းရေးအာဏာချက်လုံခြုံရေးအာဏာချက်တွေကြောင့်ဖြစ်တယ်လို့တုံ့တက်မှုတွေလည်းရှိနေပါတယ်။ရခိုင်ပြည်နယ်အခြေအနေအပါအဝင်ပြည်ရေးလုံခြုံရေးကိစ္စတွေနဲ့ပတ်သက်လို့သမ္မတအပါအဝင်အစိုးရအကြီးအကဲတွေနဲ့တက်မတော်ခေါင်းဆောင်တွေဒီကနေ့အစည်းအဝေးပြုလုပ်ခဲ့ပါတယ်။အပြုသဘောဆောင်ဆွေးနွေးခဲ့ကြပြီးတုံ့တက်ပြင်ဆင်မှုတွေလည်းလုပ်ခဲ့တယ်လို့သမ္မတရုံးပြောခွင့်ရှိသူဦးဇော်ထေးကနေပြည်တော်မှာဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။
အဓိကတော့ကျွန်တော်တို့ဒီနေ့ကရခိုင်ပြည်ကတခုတည်းဆွေးနွေးတာမဟုတ်ဘူး။သမတ်တဲ့နိုင်ငံကရေးရကိစ္စကိုဆွေးနွေးတယ်။သမတ်နဲ့သူတို့ဒီလိုလိုမျိုးကိစ္စကိုဆွေးနွေးတယ်။နံပါတ်3ကကျွန်တော်တပ်မတော်ကနေပြီးတော့ဒီဇင်ဘာလ27ရက်နေ့မှာတစ်ခါတည်းအစ်ထရစဲရေးစီစဉ်လိုက်တယ်။စီစဉ်ပြီးတဲ့နောက်ပိုင်းမှာဒီအချိန်ကြီးမှာပေါ့နော်ဘလို့အချိန်ကြီးရှိတယ်ဆိုတာဒါကိုဆွေးနွေးတယ်။နောက်ဆုံးချက်ကတော့ခုရခိုင်ပြည်နယ်နောက်ဆုံးဖြစ်စဉ်အပြင်အာသာအကြံဖက်တိုက်ဆိုင်မှုအလားအလာအဲ့ဒါကြီးလည်းဖတ်ပါတယ်။အားလုံးပေါင်းကျွန်တော်9ခုလောက်အချိန်9ခုလောက်ဆွေးနွေးတယ်ဆွေးနွေးတော့မှာတမရဟောတန်နေတော့ဟိုတက်ဆိတ်ကြည့်ဖို့ပေါ့နော်စသည်ဖြင့်အကုန်လုံးဒီကဘောနဲ့အဆောင်နဲ့ဆွေးနွေးကြတယ်ပေါ့နော်ဟိုပြန်ပြီးတော့တုံးတက်ပြီးတော့ဒီချက်ကိုအကောင်းမအောင်ဘလို့လုပ်မလဲဆိုတဲ့ဟာကြီးလဲကျွန်တော်ဟိုလူကြီးတွေညှိပါတယ
်အစီအဝေးကိုနိုင်ငံတော်တမရနိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒုတမရတွေစွတ်တော်ဥက္ကဋ္ဌတွေကာကွယ်ရေးဦးစီးချုပ်ဒုကာကွယ်ရေးဦးစီးချုပ်နေဆက်ရေးရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနိုင်ငံတကာအတိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးရင်းနှီးမြှုပ်နှံမှုနဲ့အပြည်ပြည်ဆိုင်ရာစီးပွားဆက်သွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးငြိမ်းချမ်းရေးကော်မရှင်ဥက္ကဋ္ဌတို့အပြင်တမတော်စစ်ဖက်ရေးရာလုံခြုံရေးအရာရှိချုပ်တို့တက်ရောက်ခဲ့ကြပါတယ်ဖွဲ့စည်းပုံအရာနိုင်ငံတော်လုံခြုံရေးဆိုင်ရာအခြေအနေတွေပေါ်လာရင်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံခေါ်ယူဖို့ဆိုတာပါဝင်ပေမဲ့ NLD အစိုးရလက်ထက်မှာတော့လုံခြုံရေးကိစ္စတွေကြုံလာတိုင်းကာလုံအမည်နဲ့ခေါ်ယူတာမျိုးမဟုတ်ပဲအစိုးရအကြီးအကဲပါဝင်မှုအရင်အတော့တိုးပြီးအမျိုးသားလုံခြုံရေးဆိုင်ရာအစည်းအဝေးခေါင်းစဉ်တက်ခေါ်ယူလေးရှိပါတယ်အေးလက်နက်ကင်အဖွဲ့တွေကိုစစ်စင်နှိမ်နှင်းဖို့တမရုံးကလည်းမြန်မာစစ်တပ်ဘက်ကိုညှဉ်းချားထားပြီးဖြစ်တယ်လို့တမရုံးပြောခွင့်ရှိသူကဆိုပါတယ်
ကျွန်တော်တို့အဲ့ဒါတော့ကြီးကြီးကြပ်ကြပ်တော့ကျွန်တော်တို့တပ်မတော်တွေလည်းပြောထားတယ်တောင်းကြညီညီဆက်ဆက်ပြီးကျွန်တော်တို့လုပ်ဖို့ကြိုးစားပြီးတာဖြစ်ပါတယ်အဲ့တော့လည်းကျွန်တော်တို့တပ်မတော်ကိုညှဉ်းချားထားတာကတောင်းကြညီညီဆက်ဆက်ပြီးကိုရှိရောက်တော့ဆောင်ရွက်ဖို့ကျွန်တော်တို့တမတော်ရုံးနေနဲ့ညှဉ်းချားထားပြီးဖြစ်ပါတယ်လို့အားလေးပြောခြင်းတယ်တတဘောလေးဆောင်လာပါဆောင်လာတော့ကျွန်တော်တို့အစိုးရနဲ့တပ်မတော်တတဘောလေးရှိရယ်အခုနေကြာရေးဖြစ်တဲ့ပတ်သက်လို့လည်းကျွန်တော်ညီနိုင်ဆောင်ရွက်မှုတွေလုပ်တယ်အလားတူစကားညီနဲ့ကိစ္စနဲ့ပတ်သက်လို့လည်းကျွန်တော်တို့ညီနိုင်ပြီးတော့လှုပ်ဆောင်နေတာဖြစ်တယ်
ပြည်ရဲ့ဇန်နဝါရီလ၄ရက်နေ့ကရခိုင်ပြည်နယ်ဘူးတီးတောင်မြို့နယ်အတွင်းမှာရှိတဲ့ကျောင်းတောင်ငမင်းပေါ်ဂုံပြည်နယ်ခတိလာရဲကင်းတွေကိုရခိုင်တပ်မတော်ကတပြိုင်တည်းဝင်ရောက်တိုက်ခိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်၃ဦးသေဆုံးခဲ့ရပြီး၉ဦးဒဏ်ရာရရှိခဲ့တယ်လို့အစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်လက်တော်အခြေအနေတွေနဲ့ပတ်သက်လို့တရုတ်အစိုးရကတော့မြန်မာနိုင်ငံအတွင်းငြိမ်းချမ်းရေးနဲ့ပြည်လဲတည်မြဲရေးဆွေးနွေးမှုတွေကိုထောက်ခံအားပေးပေမဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုတော့ပြင်းပြင်းထန်ထန်ဆန့်ကျင်ရှုတ်ချတဲ့အကြောင်းဒီကနေ့တရုတ်နိုင်ငံသားရဲ့သတင်းဌာနဘက်ကထုတ်ပြန်ထားပါတယ်။သက်ဆိုင်ရာဖွဲ့စည်းတွေအနေနဲ့ထိတ်တန့်ရင်ဆိုင်မှုတွေမဖြစ်အောင်ထိန်းသိမ်းဆောင်ရွက်ကြဖို့နဲ့မတူကွဲပြားမှုတွေကိုငြိမ်းချမ်းတဲ့နည်းနဲ့ကြိုးလည်အောင်ဖြေရှင်းကြဖို့ဒါမှသာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရှေ့ဆက်အောင်မြောင်လုပ်နိုင်လို့လည်းဆိုပြီးဒီကနေ့ဘေကျင်းမြို့တော်ကတရုတ်နိုင်ငံသားရဲ့ဌာနပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရပုဂ္ဂိုလ်လူခန့်ကပြောဆိုထားပါတယ်ရှင်